စစ်တပ်အုပ်ချုပ်ရတဲ့ဆူဒန်နိုင်ငံမှာတင်းနှင်းရနေကဆန္ဒပြသူ9ဦးတည်ဆုံးခဲ့ပြီးအများပြားဟာပြင်းထန်တဲ့ဒဏ်ရာရခဲ့တယ်လို့ဆူဒန်ဆိုင်ဝန်များအဖွဲ့ကပြောပါတယ်။အာလရှင်အိုမာအယ်ဘရှာကိုစစ်တပ်ကဖြုတ်ချခဲ့ပြီးတော့3လလောက်ကြာလာချိန်မှာအရက်ဖက်ဆွေးရပေါ်ပေါက်ဖို့တဲ့ဆူဒန်နိုင်ငံတလွတ်တိုင်းနဲ့ချီပြီးတင်းနှင်းနေကဆန္ဒပြတောင်းဆိုခဲ့ကြတာပါ။အိုမာအယ်ဘရှာလက်ကနေအာနာကိုရယူထားတဲ့စစ်ဗိုလ်ချုပ်ကြီးတွေအနေနဲ့အရတားတွေအုပ်ချုပ်နိုင်အောင်လမ်းဖွင့်ပေးဖို့တောင်းဆိုရင်ချိတ်တဆန္ဒပြခဲ့ကြတာဖြစ်ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒယ်ဖတ္တာဘူဟန်နှုတ်ထွက်ပေးဖို့အတွက်ကျွေးကြော်တောင်းဆိုတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကညှဉ်းပန်းမှုတွေနဲ့ပိတ်ခတ်ခဲ့ပါတယ်။ခါတုံးကဆန္ဒပြသူတွေစခန်းကိုလုံခြုံရေးတပ်တွေကဂျုံလက်သုံးရက်နေမှာအကြမ်းဖက်ဖြိုခွဲခဲ့ခြင်းကစပြီးအခုတနင်္လာနေ့မှာပထမဆုံးပြန်လည်ဆန္ဒပြခဲ့ကြတာပါ။အဲ့ဒီဖြိုခွဲမှုကတေဆောင်းကသူက128ဦးရှိတယ်လို့တိုက်ခံတွေကပြောပုံနဲ့အစိုးရကတော့62ဦးပဲရှိတယ်လို့ပြောပါတယ်။စစ်ဗိုလ်ချုပ်ကြီးတွေအနေနဲ့ဆန္ဒပြသူတွေနဲ့ပြီးပြည့်စုံတဲ့သဘောတူညီချက်ကိုရချင်နေတာဖြစ်ကြောင်းစစ်ကောင်စီဒုတိယအကြီးအကဲကပြောပါတယ်။စစ်ကောင်စီကလုံးဝဗက်လိုက်မှုရှိတယ်တော်လိုင်းကြီးတွေအဆောက်အအုံဖြစ်ပြီးတော့အငင်းပေါမှုမှာမပါခြင်းဘူးလို့လည်းပြောပါတယ်။